'cause it only serves to make me more determined to achieve my final goal.
We've been thanked by these guys, and you know, they know, I mean, especially Esther. Everybody knows Esther. She's their hero.
Kampyu kange jaya re. So, yeah. Luta bwa ga ni lumyao kheja du du ga. Chima ru go ma cha khana be Jesus tin chang chong chai dong pyo ke ja ba re. Tru ga chima ru du be athu thapin Esther go ti ja ba re. Esther go tru a long ti ja ba re. Esther ga ro tru ye tu ye kaung ma be lu.ဤပြည်သတင်းဌာနကအက်ဒီတာတူဖြစ်တဲ့မာသာမင်ဒိုဇာက2016ပူလစ်ဇာဆုချီးမြှင့်ပွဲမတိုင်မီတည့်ကနယူးယောက်ရှိကိုလံဘီယာတက္ကသိုလ်မှာအခုလိုပြောသွားတာဖြစ်ပါတယ်။မြန်မာရေလုံသားအများစုပါဝင်တဲ့အင်ဒိုနီးရှားကျွန်းမှာကျုံပြုတ်ခံရတဲ့လူပေါင်း 2,000 နီးပါးလွတ်မြောက်ရေးအတွက် Seafood from Slaves ကျေးကျွန်းတွေထံကပင်လယ်စားဆိုတဲ့သတင်းစုံစမ်းထောက်လှမ်းမှုကြောင့် AP သတင်းဌာနကအမျိုးသမီးသတင်းတောက်တွေကြီးပဲဖြစ်ကြတဲ့ Margie Mason, Robin McDowell နဲ့Martha Mendoza တို့နဲ့အတူမြန်မာနိုင်ငံကကချင်တိုင်းရင်းသူ Esther Tucson တို့ဟာအောက်တိုဘာလ13ရက်နေ့ကနယူးယောက်မှာဒီနှစ်အတွက် Pulitzer ဆုကိုလက်ခံရရှိခဲ့ကြတာပါ။ကျွန်ပြုတ်ခံရတဲ့မြန်မာနိုင်ငံကရေလုံသားတွေလွတ်မြောက်ရေးအတွက်မဆုတ်မနစ်ထောက်လှမ်းစုံစမ်းရမှာမြန်မာစကားတတ်သူ Esther Tucson ပါဝင်တဲ့အခန့်ကဏ္ဍကစောစောက AP သတင်းထောက်ပြောခဲ့သလိုပဲအထူးအရေးပါလာတယ်လို့ဆိုရမှာပါ။ခုလိုသတင်းထောက်လှမ်းမှုမှာဘလို့ပါဝင်ဖို့အကြောင်းဖန်လာခဲ့တယ်ဆိုတာကို Esther Tucson ကိုမေးချီးခဲ့ပါလေ
။ဒီကျမတို့ကဒီ investigation ကိုလွန်ခဲ့တဲ့2013နှစ်ကုန်ပိုင်းကနေစတာပေါ့အနည်း။ကျမကစပြီးပါဝင်တာ2014နှစ်ဆုံးပိုင်းမှာနိုဝင်ဘာလနေ့စပြီးပါဝင်တဲ့လူတွေတော်တော်များများထိုင်းနိုင်ငံမှာအလုပ်သွားလုပ်မယ်ဆိုမှသွားကြတယ်ပြီးတော့ပျောက်ပျောက်သွားကြတာပေါ့နော်အဲ့ဒါနဲ့နောက်ပိုင်းမှာအင်ဒိုနီးရှားမှာရှေ AP ရုံးကနေပြီးတော့မှသူတို့ကျွန်းနေမှာဒီလိုဖြစ်နေတာမှန်းသိတဲ့ခါကျတော့သူတို့တမိကို investigation နဲ့မှစပြီးတော့မှပါဝင်ဖို့ခေါ်တာပေါ့ဒါကြောင့်လဲဆိုရင်ဖြစ်တဲ့လူအများစုကမြန်မာလို့တည်ထားတဲ့အတွက်ကြောင့်မလို့အဲ့မှာအဲ့ကိုသွားပြီးတော့မှအဲ့ဒီလူသူမသိတဲ့နေရာဥပဒေမရှိတဲ့ကျွန်းကိုရောက်သွားတာပေါ့အဲ့ဒီကျွန်းကိုရောက်သွားတဲ့ခါကျမှတနေ့တနေ့တွေ့တာယာနဲ့ယာနဲ့ချီပြီးတော့မှအဲ့ဒီခိုင်းငါးဆန်းကုမ္ပဏီဝင်ထဲမှာသူတို့အလုပ်လုပ်နေရတာတွေကိုကျွန်မသွားတွေ့ရပါတော့နော်သွားတွေ့ရတဲ့ခါကျတော့အဲ့မှာကျွန်မရဲ့ဒီကျွန်မတို့အမျိုးသမီး၄ယောက်ထဲတစ်ယောက်ဖြစ်တဲ့ Robin McDowell သူကအရင်တော့မြန်မာပြည်မှာလည်း correspondent အနေနဲ့အလုပ်လုပ်ခဲ့ပါတယ်အဲ့ဒီတော့အဲ့ဒီ Robin McDowell ရဲ့ကျွန်မ Esther Tucson ရဲ့အတူတူအဲ့ဒီကျွန်းထဲမှာဒီမြန်မာရေလုံသားတွေနဲ့ပတ်သက်ပြီးတော့မှစပြီးစုံစမ်းခဲ့ပါတယ် field ထဲမှာစုံစမ်းတာတော့ကျွန်မတို့၄ယောက်ပါအဲ့ငါးဖန်းလေးနောက်ကိုကျွန်မတို့လေကလေးနဲ့လိုက်တယ်လိုက်ပြီးတော့မှအဲ့ဒီငါးဖန်းလေးပေါ်ကကျင်ပြူခံရတဲ့ရေလုံသားတွေကိုငါးဖန်းလေးကနေတစ်ဆင့်အလိုအော်ပြီးစကားပြောတယ်အဲ့လိုနဲ့interview ပေါင်းမြောက်များဆိုတော့ documentation ပေါင်းမြောက်များဆိုတော့လုပ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်ပြန်လာတယ်ပြန်လာပြီးတော့မှကျွန်တော်တို့အဲ့ဒီတင်းကိုလုပ်ဖို့မဖြစ်နိုင်ဘူးဖြစ်နေတာတော်တော်ကြာတဲ့အထိဒီတင်းကလုံးလို့မရဘူး။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ interview လုပ်ခဲ့တဲ့လူတွေကတချို့ဆိုရင်ကုမ္ပဏီကထောင်လုပ်ပြီးတော့မှထောင်ထဲမှာထည့်ထားဖြစ်တဲ့အတွက်ကြောင့်ဒီတင်းကိုလုံးလို့မရတာမျိုးတွေဖြစ်နေတာပေါ့။အဲ့ချိန်မှာကျွန်တော်တို့တင်းထဲမှာပါတဲ့လူတွေကိုအရင်ကယ်ဖို့အတွက်ကျွန်တော်တို့ဒီမှာပါဝင်ရှိရဲအဲ့ဒါမဟုတ်ဘူးတင်းကိုကျွန်တော်တို့ထုတ်လို့အဆင်မပြေဘူးဖြစ်နေတဲ့အခါကျတော့ကျမတို့နောက်ပိုင်းမှာအင်ဒိုနီးရှားအစိုးရနဲ့ဒီဂျကာတာမှာအခြေစိုက်တဲ့ကျမတို့၄ယောက်ထဲတစ်ယောက်ဖြစ်တဲ့ဒီမာဂျီမေဆန်ကနေအင်ဒိုနီးရှားရေတပ်နဲ့ပူးပေါင်းပြီးတော့မှဒီတပင်းထဲမှာပါတဲ့လူ၈ယောက်ကိုအင်တွားခဲ့ဖို့အတွက်ရေတပ်ကိုသူတို့လွတ်ပေးလိုက်တာပေါ့နောက်ဆုံးမှဒီမတ်လလောက်မှဒီလူတွေကိုကျမတို့ကယ်နိုင်တယ်ကယ်ပြီးတော့မှသူတို့ဂျကာတာကိုပို့ထားလိုက်တယ်အဲ့ဒီအချိန်မှာမှကျမတို့တေချာပေါက်လုံချုံပြီဆိုတာသိတဲ့ခါကျမှကျမတို့ဒီတင်းကိုစပြီးထုတ်တယ်ဒီတင်းလည်းဖတ်သွားရောဒီတင်းကထောင်နဲ့ချီရဲ့ရေလုံသားတွေဟာကျွန်ပြူခံနေရတယ်ဒီကျွန်အနေနဲ့လောက်ထားတဲ့လူတွေဖမ်းတဲ့ငါးကလည်းဘယ်လိုရောက်လဲဆိုတော့ဆိုအမေရိကန်နိုင်ငံကိုရောက်တယ်ဆိုတော့ဒီတက်တဲ့အထောက်အထားတွေကိုကျမတို့ရှာဖွေတွေ့ရှိတဲ့အချိန်မှာဒီတစ်ကမ္ဘာလုံးအုံလုံးသွားစေခဲ့တယ်ပြီးတော့2015ခုနှစ်ဧပြီလမှာပဲကျမတို့ရေလုံသားပေါင်း2000ကျော်ကိုတပုတ်ပြီးတပုတ်အင်ဒိုနီးရှားငါးလုံးငန်းဝင်ကြီးဌာနနဲ့ဒီရေတပ်နဲ့ပူးပေါင်းပြီးတော့မှတော်တော်များများကိုကယ်ထုတ်နိုင်ခဲ့တယ်ကျမတို့မြန်မာနိုင်ငံကတော့အများဆုံးဖြစ်တယ်ဂျန်နဲ့နိုင်ငံကတော့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံပေါ့အဲ့လိုလူပေါင်းထောင်နဲ့ချီလွတ်လာတဲ့အပေါ်မှာတည်င်းတစ်ခုကြောင့်မလို့လူအဖွဲ့အစည်းတစ်ခုတော့မဟုတ်လူတိုင်းဝိုင်းတစ်ခုကိုကြောင်းလဲစေတဲ့ကောင်းတဲ့ကြောင်းလဲမှုဖြစ်စေတယ်ဆိုပြီးတော့မှသူတို့ကနောက်ပိုင်းမှာဒီအောင်အတိမတ်ပြုတ်ပြီးတော့မှတချို့ဒီ journalism center တော်များများလည်းကျမတို့ဆုချတယ်နောက်ဆုံးမှာတော့ကျမတို့ဒီ Pulitzer ကနေနောက်ဆုံးတဲ့အထက်မှာကျမတို့ public service အနေနဲ့ဒီပေးခဲ့တာပါရှင့
်ဆိုစွာ is it to some ပြောတယ်ဘေးဝေးလာတဲ့နေရာတရားဥပဒေမရှိတဲ့နေရာမှာ ဒီစွန့်စွန့်စားစားတွားပြီးတော့အခုလိုအမျိုးသမီးတယောက်အနေနဲ့ဒီကျုံပြုတ်ခံရတဲ့လူတွေကိုစုံစမ်းစစ်ဆေးမေးမြန်းပြီးတဲ့အခါကျတော့သူတို့ကူဖို့အတွက်ချိုးပန်းရမှာအသက်အန္တရာယ်အတွက်ကောစိုးရိမ်မမိဘူးလားရှင
်ဟုတ်ကဲ့ချိုးရိမ်ပါတယ်ရှင်ဘာကြောင့်လဲဆိုတော့ပထမဆုံးကစကွာကလေးကဟိုကသူကအင်ဒိုနီးရှားနိုင်ငံကလည်းသတင်းထောက်တွေကိုသူတို့ဂျာနယ်လစ်ဗီဇာတွေကပေးလို့မရှိဘူးဆိုတော့ကိုသွားခဲ့ရအဲ့တော်တော်လေးစိတ်ညစ်ရတာပေါ့ဟိုအန္တရာယ်လည်းရှိရပြီးတော့မှမြန်မာပြည်ကနေတွားလိုက်တာ၃ရက်မြောက်နေ့မှာအဲ့ကျွန်းကိုရောက်သွားတာပါအဲ့အဲ့ကျွန်းလည်းရောက်ရောပို့ဆိုးတဲ့လူတွေကပပွားညင်ကင်းတက်ကရုပ်တွေတကယ်ကိုနဲ့မျက်မှန်တမ်းမမိတဲ့ရုပ်တွေပြီးတော့ကျမတို့နဲ့သိပြီးရင်းနှီးမိရှိတဲ့မျက်နှာမျိုးတွေဖြစ်နေတဲ့အခါကျတော့ပို့ပြီးကြောက်ရတာပေါ့အဲ့ကျွန်းကိုလည်းတကယ်ရောက်သွားရောတကယ်လည်းအဲ့မှာအန္တရာယ်ရှိရဆိုတော့တိခဲရတယ်အဲ့ကိုရောက်ရောက်ချင်းမှာပဲအဲ့မှာရှိတဲ့ရဲတွေပါတယ်ကလိုက်ပြီးစပြီးစုံစမ်းတယ်ဘာကြောင့်မလို့လဲဆိုတော့သူတို့ကျွန်းနေမှာဘယ်တော့မှလူစိမ်းတွေလာလို့မရှိဆိုတော့သူတို့သိတယ်ပြီးတော့အင်ဒိုနီးရှားရဲတွေကလည်းဒီထိုင်းငါးဖန်ကွန်မြူနီနဲ့သူတို့စုပေါင်းပြီးတော့မှအလုပ်လုပ်တယ်အဲ့မောင်ခိုကိုင်းတွေမှာအတူတူပါဝင်ပြီးတော့လုပ်လို့ရှိတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့မြန်မာပြည်သားတွေကိုအင်တာဗျူးလုပ်တဲ့အချိန်မှာတော့ကျွန်တော်တော့လဲမှာသွားပြီးအင်တာဗျူးလုပ်တာမျိုးတွေရှိတယ်အဲ့လိုပေါ့အသက်အန္တရာယ်ကတော့တကယ်ကိုစိုးရင်ခဲ့ရပါတယ်ရှင်ဟုတ
်ဟုတ်ကဲ့စစောက Esther ပြောသလိုတော့လဲမှာသွားပြီးတော့ငါဖန်သမားဒီနေ့ဆွန်းဆွန်းဆာဆာပေါ့နော်အစ်တအန်ဒီရေစုဝင်းစပါနဲ့တွေ့ဆုံမင်းများခဲ့တယ်ဆိုတဲ့အခါကျတော့သူတို့ဒီတွင်နေပေါ့နော်ခုလိုမြန်မာလိုပေါ့နော်တွေ့ဆုံမင်းများတဲ့အခါမှာအစ်တအန်ဒီနေပေါ့နော်မှတ်မှတ်ရရခြေကွဲပေါ်ရအကောင်းဆုံးအခြေအနေသူတို့ပြောပြတာလေးတူပြန်ပြောပြလို့ရမလားရှင
်ဟုတ်ကဲ့ရှင်ပြောပြလို့ရပါရှင်ကျမတို့တညနေပေါ့နော်အဲ့ဒါဟိုဒီရွာတွေမှာမြန်မာပြည်သားတယောက်ရှိရဲဆိုမှသူစုသွားရင်းနဲ့လမ်းမှာပြန်လဲပြန်ကိုကြည့်လိုက်တော့ငါးဖန်းလေတစ်စင်းကဒီကျွန်းထဲဝင်လာတော့တွေ့လိုက်တယ်အဲ့ဒါနဲ့ကျမတို့လည်းဒီလေးငငယ်လေးနဲ့လိုက်သွားပြီးတော့မှခန့်မှန်မှန်ပဲအဲ့ဟိုမြင်အောင်လိုက်သွားတာမိုးချုပ်သွားပြီကျမတို့အဲ့ဒီကျွန်းကိုပြန်ရောက်သွားတော့အဲ့ဒီငါးဖန်းလေးကလည်းအဲ့ဒီတို့ကျွန်းကုမ္ပဏီရှိတဲ့နေရာမှာပဲတို့အဲ့မှာအဲတင်မော့ဖစ်တန်းမှာရပ်ပြီးတော့မှတို့ငါးလေးကဲ့နေတဲ့အချိန်မှာငါကတမားရဲ့တချို့တွေကဒီအမောင်ထဲမှာသူတို့ဆေးလိပ်တောက်နေကြတယ်တချို့ဒီဘေးမှာပေါင်နေမှာသူတို့ထိုင်နေကြတာပေါ့အဲ့ဒါနဲ့ကျမတို့လှမ်းပြီးអော်တယ်မိမာဒီသားတွေလားဆိုတော့သူတို့တော်တော်လန့်သွားတာပေါ့နော်အမောင်ထဲကနေကျမကိုလှမ်းပြီးပြောတော့ကျမတို့ရှင်းပြရတယ်အခုလို့ဒီမှာဘလို့ဖြစ်နေတယ်လဲဆိုတော့အကြောင်းအရာတွေသိချင်လို့ကျမတို့လာတာပါဆိုမှပြောတော့သူတို့အဲ့မှာစပြီးပြောပြကျမတို့မေးတာပေါ့နော်အဖေအမေတွေကောသိသလားလို့ဒီလိုရောက်နေဆိုတော့အဖေအမေလည်းမသိဘူးတဲ့ကျွန်တော်တို့ကထိုင်းနိုင်ငံကနေကျွန်တော်တို့အယောင်စားခံရတာတဲ့ကျွန်တော်တို့ဆိုရင်အဖေအမေတွေကတည်ပြီးလို့ပဲထင်တာကျွန်တော်တို့တည်ရောက်နေတယ်လဲဆိုတော့အဖေအမေတွေမသိဘူးအချို့ဆိုရင်အဖေအမေတွေကတို့တည်ပြီးမှတ်ပြီးတော့မှအကုန်လုံးရေဆက်ချပြီးသွားတာတော့မှရှိလောက်ပြီးဆိုမှတို့ကပြောပြတော်တော်ကြီးကွဲဆရာကောင်းပါတယ်နောက်တစ်ခုကတော့ဒီအဲ့ကျွန်းကုန်ကြီးရဲ့အနောက်ဘက်မှာရွာလေးတရွာရှိတယ်အဲ့မှာကျွန်မဗမာတွေကိုထပ်ပြီးလိုက်ရှာတဲ့ခါကျတော့တနေရာမှာနည်းနည်းအသက်ခက်ကြီးကြီးလူကြီးတယောက်ရဲ့ပြီးတော့လူငယ်နှစ်ယောက်တို့အားလုံး၃ယောက်ကတော်ရနေထွက်လာတာဟိုရေတန့်ပြီးရမှာအရက်ဟိုတို့ local အရက်လေးကန်မှာထွက်လာတဲ့ခါမှာကျွန်တော်တို့လိုက်ပို့ပေးတဲ့ဒီပမာအကိုကြီးကတို့လှမ်းပြီးអော်လိုက်တယ်ဟေးဒီမှာလာကြအောင်ဒီမှာမမပြေအမရောက်နေတယ်မင်းတို့အကြောင်းနေလာပြောပြအောင်ဆိုတော့အဲ့ဒီလူရဲ့တခါလဲအဲ့ဒီအရက်ဘူးကိုပြစ်လိုက်ပြီးတော့မှာတခါလဲကျွန်တော်ကိုတွေ့ရနဲ့ထိုင်ကြတော့ပြီးတော့ကျွန်တော်တို့အင်ဂျန်ခေါ်ရပါအင်ဂျန်ခေါ်ရပါကျွန်တော်ဒီမှာမနေနိုင်တော့ကျွန်တော်တို့နှိမ့်ဆက်ခံရပါတယ်တို့အဲ့လိုမျိုးပြောရတယ်ပေါ့နော်တကယ်ကိုဘယ်လိုပြောမလဲအရင်စိတ်ထိခိုက်စရာပေါ့နော်အဲ့လိုမျိုးတွေอ่ะဟုတ်ကဲ့
လူတို့အကျိုးပြုသတင်းကဏ္ဍမှာ AP သတင်းဌာနက2016ခု Pulitzer ရွှေတိစိတ်စုကိုချီးမြှင့်ခံခဲ့ရတဲ့ဒီသတင်းနဲ့ပတ်သက်လို့ Esther Tucson ပြောပြခဲ့တဲ့သူ့ရဲ့သတင်းယူမှုအတွေ့အကြုံတစ်စီတစ်ပိုင်းကိုတော်ရရှိများကြားခဲ့ကြရတာပါမြန်မာနိုင်ငံသားရေလုတ်သားတွေအင်ဒိုနီးရှားကျွန်းကျွန်းမှာခုလိုကြုံပြုခံရတဲ့အကြောင်း Esther Tucson ပြောပြတဲ့ဒုတိယပိုင်းကိုတော့နောက်တွင်ပါမြို့သမီးများကန္တာမှာဆက်လက်တင်ပြသွားမှာမို့စောင့်မျှော်နားဆင်ကြပါရှင
်